အနာရကျန်းခိုင်ရင်ရဲ့ဖွံ့ဖြိုးရေးပါတီဟာလာမယ့်2059ရွေးကောက်ပွဲအတွက်ပြင်ဆင်နေရပါ။ပြိုင်ဘက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မကြာမီကပဲပါတီညီလာခံကျင်းပခဲ့ပေမယ့်ကျန်းခိုင်ရေးပါတီကတော့ပြည်လုံးကျညီလာခံကျင်းပဖို့အစီအစဉ်ရှိသေးပါဦး။ဒါမဲ့လေသူ့ပါတီတွင်ကျန်းခိုင်အားကောင်းရင်းနဲ့လာမယ့်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်စဉ်းစားပြင်ဆင်မှုတွေတော့စတင် ရင်းစစ်ဆွေးရကျွန်တော်နောက်ခံတဲ့ဖွဲ့စည်းပြီးတော့အစိုးရအဖြစ်အာဏာရလာခဲ့တဲ့ပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကတော့ကိုယ်စားလှယ်တွေကိုပါရွေးချယ်ဖို့ပြင်ဆင်နေပြီဖြစ်တဲ့အကြောင်းပါတီရဲ့ဘိုလ်လုံးမှုဆောင်ပတ်ဝန်းတူဖြစ်တဲ့ဦးအောင်သိန်းလင်းကဗီဒီယိုကိုပြောပါတယ်ကိုယ်စားလှယ်ရာရာရာလို့ပါလို့တော့လုပ်မိတာတော့ရှိတယ်လောလောဆယ်တော့ဒီတဲ့တိ ပြီးလုံးကျွညီလာခံကျင်းပပြီးတဲ့နောက်ပါတီကိုလည်းပြန်လည်ဖွဲ့စည်းခဲ့တာပါအာဏာရဒီခံမျိုးပါတီကတော့ဒီလိုညီလာခံမျိုးကျင်းပဖို့အစီအစဉ်မရှိပေမဲ့ပါတီတွင်အင်အားကောင်းလာစေဖို့ဆွေးနွေးမှုတွေတော့ရှိနေတယ်လို့ပါတီခေါင်းဆောင်မှန်တွေကပြောပါတယ်အခုနောက်ဆုံးမှာတော့လက်ရှိလွတ်တော်ကိုယ်စားလှယ်တွေကလာမယ့်ရွေးကောက်ပွဲမှာပြန်ဝင်လို့သူတွေစီးရင်ပေးကြဖို့နဲ့လိုအပ်ရင်ကိုယ်စားလှယ နာတွေတောင်းနေတာဒေသဆိုင်ရာအရင်အခုကျွန်တော်တို့တော့ကိုယ်စားလှယ်တွေဖြစ်တဲ့လူတွေကမိမိရဲ့ဒေသမှာမိမိဆက်လက်ပြီးတော့ပါဝင်ရှင်ပြိုင်မှုရှိရှိပေါ့လေနောက်ကပါဝင်ရှင်ပြိုင်မှုရှိရင်လည်းအတိတ်ရွေးချယ်ဖို့ဆောင်ရွက်မယ်လို့အဲ့လိုတော့ပြီးရပါတယ်ခင်ဗျာ
လက်ရှိပြည်ထောင်စုကြံ့ခိုင်ရေးနဲ့ဗိုလ်မျိုးရေးပါတီဥက္ကဋ္ဌကနေနိုင်ငံတော်သမ္မတဖြစ်လာခဲ့တဲ့ဦးသိန်းစိန်အနေနဲ့2015မှာနိုင်ငံတော်သမ္မတအဖြစ်ဆက်ရှိဖို့မကျင်းသေးဘူးလို့လည်းဦးအေးမောက်က VOA ကိုပြောပါတယ
်သမ္မတဦးသိန်းစိန်ကဆက်လက်ဝင်ရောက်ရှင်းပြရမယ်လို့မဖြစ်ဘူးခင်ဗျာပြောပြောနေတဲ့သူကြံ့မာကြီးရကျွန်တော်တို့တော့အဲ့လိုယူဆပါတယ်ခင်ဗျာသမ္မတဦးသိန်းစိန်အနေနဲ့ကတော့ဘူးချိန်ထိကျွန်တော်တို့ကြားလာပေါ့လေနော်ဟိုဆုံးဖြတ်ချက်တော့ဘာမှမပေးသေးဘူးလို့ပြောတယ်ခင်ဗျာမပေးသေးဘူးဆိုတဲ့အပေါ်မှာဒီကျွန်တော်တို့ဒီပြည်ခိုင်ပြုတ်အနေနဲ့ကတော့ဒီအောက်ကကျွန်တော်တို့လုံးဆရာရှိတဲ့ဒီရှိရှိတွေကတော့သူတို့လုံးဆရာရှိတာလေးတွေဆက်လုပ်ဖို့ဆိုပြီးတော့ဆောင်ရွက်နေကြပါတယ်
နိုင်ငံတော်သမ္မတဟာသမ္မတတာဝန်ယူနေတဲ့အချိန်မှာပါတီလုပ်ငန်းတွေမဆောင်ရွက်ရဘူးဆိုတဲ့အတွက်လက်ရှိချိန်မှာဒုတိယဥက္ကဋ္ဌယာရုတာဝန်ယူထားတဲ့သူရဥွှေမန်းပဲပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတာဝန်တွေကိုဦးစီးပြီးဆောင်ရွက်နေတယ်လို့လည်းဦးအောင်သိန်းလင်းကပြောပါတယ်2015မှာပုံပေါ်လာနိုင်တဲ့မြန်မာနိုင်ငံရဲ့အခင်းအကျင်းမှာအင်အားကြီးပါတီနဲ့အတိုက်ခံပါတီတို့ရဲ့ပြန်ဆိုင်မှုဆိုတဲ့အခန်းကဏ္ဍတစ်ရပ်ကိုပုံပေါ်လာနိုင်မှုခက်ခဲနေဦးမှာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲ့အကဲခတ်တဦးဖြစ်တဲ့ဇာယိဆရာဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပါတယ
်။2015ခုနှစ်ရွေးကောက်ပွဲဟာဒီစီလီတိုင်းပြောလို့ရှင်ကြည့်ရလို့ရှင်အတိုက်ခံနဲ့အနာရအင်အားကြီးရဲ့တိုင်ပွဲမဟုတ်ဘဲနဲ့မြန်မာနေမြန်မာပြိုင်ပွဲတွေဖြစ်တယ်။ဘာကြောင့်လဲဆိုတော့အချိန်ကသဘောထားတွေကအပေါ်ရအားဖြင့်ဒီကိစ္စကိုသဘောထားမျိုးရှိရဦး။ဒီကြားထဲမှာသူကအခြားသောအတိုက်ခံအင်အားကြီးတွေပေါ်လာဦးမလားလို့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဗျာ
။လက်ရှိချိန်မှာတော့ပြည်သူ့လွတ်တော်အတွင်းမှာပြည်ခံမျိုးကိုယ်စားလှယ်219ဦးရှိပြီးတော့အမျိုးသားလွတ်တော်အတွင်းမှာပြည်ခံမျိုးကိုယ်စားလှယ်124ဦးရှိပါတယ်။ပြည်ခံမျိုးပါတီရဲ့နောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှန်တိုင်းအင်တာနက်ဒီမိုကရက်တစ်ပါတီကဒုတိယနဲ့တတိယနေရာတွေမှာအသီးသီးရပ်တည်နေကြတာဖြစ်ပါတယ်ခင်ဗျာ။